ပုံမှန်ဝင်ဝင်မရှိတဲ့အခြေခံလူဒန်းစားတွေအတွက်ကိုဗစ်ကာလမှာစားဝတ်နေရေးအဆင်ပြေစေဖို့ဒုတိယအကြိမ်ထောက်ပံ့မှုအဖြစ်ငွေသားပေးဖို့အစိုးရကစီစဉ်နေရဲဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိမ်သနာထွန်းပါ။ COVID-19 ကပ်ရောဂါအကြက်တဲ့ကာလမှာပြည်သူတွေစားဝတ်နေရေးအဆင်ပြေစေဖို့အတွက်အစိုးရကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေနဲ့ပဋိပက္ခတွေကြောင့်ဒုက္ခသည်စခန်းတွေမှာရှိနေကြတဲ့သူတွေအတွက်မြန်မာကျပ်ငွေ3000ကနေ4000ကျားတက်မှတ်ပြီးထောက်ပံ့ပေးဖို့အစီအစဉ်နေပါတယ်။ရခိုင်ပထမတစ်ကြိမ်ထောက်ပံ့ရိက္ခာဝေခဲတုန်းကစီရင်အရာပုံမှန်ဝင်ငွေမရှိတဲ့အိမ်ထောင်စုအခြေအတွက်ကလေးတန်းနီးပါးရှိနေတဲ့အတွက်ဒီစီရင်ကိုအခြေခံပြီးပုံမှန်မှန်ကန်တဲ့အချက်အလက်တွေချနိုင်ဖို့အထူးထွေအုပ်ချုပ်ရေးဦးစီးဌာနနဲ့ချိတ်ဆက်ဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးထေရပြောပါတယ
် IDP တွေရဲ့နောက်ပြီးတော့ခုနကလိုတိကျိုက်လွယ်တဲ့အခြေခံလူဒန်းစားအိမ်ထောင်စုတွေအတွက်တင့်တယ်တဲ့ပမာဏနဲ့ငွေကြေးထောက်ပံ့ပေးဖို့ဆိုတာဖြစ်ပါတယ်ဒီတစ်ခါတော့အခြေခံရိက္ခာ၅မျိုးပေါ်ဆောင်မျိုးမဟုတ်တဲ့ဘက်နဲ့ကျွန်တော်တို့ငွေကြေးအိမ်တော်စုတိုင်းအိမ်တော်စုတိုင်းငွေကြေးထောက်ပံ့ဖို့အစီအစဉ်ဖြစ်ပါတယ်ဒီလိုငွေကြေးထောက်ပံ့တဲ့အခါမှာလည်း online payment နဲ့ဟိုဥပမာအဖြစ်ကျွန်တော်တို့ဝေမန်နီတို့ KBZ Pay တို့စသည်ဖြစ်ပေါ့နော်ဒီတယ်လီဖုန်းတွေကနေတစ်ဆင့်ဟိုပေးလို့ရတဲ့အိမ်တော်စုတွေအရောက်ပေါ့နော်တိုက်ရိုက်ပေးလို့ရတဲ့ငွေကြေးထောက်ပံ့မှုကိုကျွန်တော်တို့ဆောင်ရွက်သွားဖို့လည်းအစီအစဉ်နေပါတယ
်ထောက်ပံ့ကြေးကိုလာမဲ့တည်နှစ်ပတ်သုံးပတ်အတွင်းပေးနိုင်အောင်စီစဉ်နေတယ်လို့ဆိုပါတယ်အစိုးရကရည်ဆွဲထားတဲ့ CERB လို့ခေါ်တဲ့ COVID-19 စီးပွားရေးကုစားမှုအစီအစဉ်အရအိမ်ထောင်စုများအပေါ်တက်ရောက်မှုလျှော့ပါစေခြင်းဆိုတဲ့ခေါင်းစဉ်နဲ့အခုလိုငွေသားထောက်ပံ့မှုတွေလုပ်ဖို့ဖြစ်ပါတယ်။ပထမတစ်ကြိမ်လုံးကတော့စီးရင်သားပြည်သူတွေအတွက်စားသောက်ကုန်ထောက်ပံ့ပေးမှုတွေလုပ်ခဲ့ပြီးဖြစ်ပါတယ်။ချင်း၊ရခိုင်၊နာဂကိုပိုင်းအုပ်ချုပ်ခွင့်ရဒေသ၊ကရင်နဲ့ကယားပြည်နယ်စတဲ့နေရာငါးခုမှာရှိတဲ့ဒုက္ခသည်စခန်းကအသက်2နှစ်အောက်ကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေတမန်ငံလုံးမှာရှိတဲ့တက်ကြီးဘိုးဘွားတွေကိုကိုဗစ်ကာလထောက်ပံ့ငွေပေးသွားမယ်ဆိုတဲ့အကြောင်းကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာဆန်းဆန်းအေးက VOE ကိုအခုလိုပြောပြပါဗျာ
။ဟိုလူမှုကာကွယ်စောင့်ရှောက်ရေးရဲ့အစီအစဉ်နှစ်ရက်ပေါ့နော်။တစ်ရက်ကတော့ကိုဝင်ဆောင်မိခင်တွေနဲ့အသက်2နှစ်အောက်ကလေးတွေကျွန်မပြောခဲ့တဲ့ဒီနယ်၅ခုမှာလုပ်နေတဲ့အစီအစဉ်တွေပေါ့နော်။အဲ့ဒီအစီအစဉ်တွေရောနောက်ပြီးတော့ဟိုမြန်မာတနိုင်ငံလုံးတက်ကြီးတွေ85နှစ်အထက်တက်ကြီးဘိုးဘွားတွေရောCOVID related အနေနဲ့ကျမတို့က COVID response အနေနဲ့ကျမတို့ကဘာပေးမလဲဆိုတော့ဟိုတအူးကိုတစ်ချိန်နဲ့ထောက်ပံ့မှာပေါ့နော်ဟို COVID related အနေနဲ့ငွေကျပ်3000စီထောက်ပံ့မှုဟိုကျမတို့ဆွနေထားပါတယ
်ရှမ်းနိုင်ငံကချင်းကဒုက္ခသည်စခန်းတွေမှာရှိတဲ့ကိုဝင်ဆောင်တွေနဲ့ကလေးတွေကိုတော့လူမှုဝန်ထမ်းရဲ့ budget ထဲကနေထောက်ပံ့ငွေပေးသွားမှာဖြစ်တယ်လို့ဆိုပါတယ်ပုံမှန်ဝင်ငွေမရှိတဲ့လက်လုံလက်စားတွေအနေနဲ့ဒီလိုထောက်ပံ့ငွေကဘယ်လောက်အတိုင်းအတာအထိအဆင်ပြေစေနိုင်မလဲဆိုတာကိုပထမတစ်ကြိမ်ထောက်ပံ့မှုရရှိခဲ့တဲ့ဒေါ်နုနုချိုင်ကအခုလိုပြောပါတယ်
။ဒီကိုဗစ်ကာလမှာပေါ့နော်3000ရတာကတော့တလားစာအတွက်ဆံဖို့အတွက်အဆင်ပြေပါတယ်။ဆံဖို့အတွက်လောက်တော့ရပါတယ်။ဒီအချိန်မျိုးမှာဒီလောက်ထောက်ပံ့နှန်းတာမရတာတဲ့စာလို့ရှိရင်တော့အဆင်ပြေတာပေါ့။
ရခိုင်တစ်ခါထောက်ပံ့ရိက္ခာပေးတော့ကအခြေခံလူဒန်းစားဆိုတဲ့တတ်မှတ်ချက်ပေါ်အငင်းပွားတာတွေရှိခဲ့တာကြောင့်အခုတစ်ခါမှပုံစံစာရွက်ပေါ်မှာအမီအလောက်အကင်တွေကိုရွေးချယ်တတ်မှတ်ပြီးစီရင်ကောက်ယူမယ်စနစ်ကိုအသုံးပြုမယ်လို့ဆိုပါတယ်။အခြေခံလူဒန်းစားတွေအတွက်ထောက်ပံ့နာတွေကိုအစိုးရကလုပ်ပေးနေတာတွေရှိသလိုစည်တနာရှင်တွေကလည်းကူညီလှူဒန်းနေကြတာတွေလည်းရှိပါတယ်။ကျွန်မအိမ်တနာထွန်းမှရန်ကုန်မြို့ကနေတည်င်းပေးပို့တာဖြစ်ပါတယ်။